မနေ့ဇူလိုင်လ24ရက်နေ့မှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ရေးမှာအမှန်ကန်ဖြစ်တဲ့လန်ဒန်မြို့တော်ဝင်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဘောရစ်ဂျွန်ဆင်ဟာဗြိတိန်ရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါပြီ။ Brexit ကိုအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ် Theresa May ယာရုကနှုတ်ထွက်မယ်လို့မေလ24ရက်နေ့ကကြေညာခဲ့ပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာအခုလိုမျိုးဒီကြေညာခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့အစိုးရအဖွဲ့အပြောင်းလဲအကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်ဝန်ကြီးချုပ်ဖြစ်လာမယ်လို့ရေပန်းစားနေခဲ့သူ Brexit ကိုအားပေးထောက်ခံသူ Conservative Party အမတ် Boris Johnson ဟာဇူလိုင်လ23ရက်နေ့မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပါတယ် Boris Johnson Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရတဲ့တဲ့အကြအပြင်မှာတော့သူနဲ့နိုင်ငံရေးအရာမဟာမိတ်လဲဖြစ်Brexit ကိုထောက်ခံသူလည်းဖြစ်တဲ့ American သမ္မတ Donald Trump ကချီးကျူးစကားပြောကြခဲ့ပါတယ်။ Boris Johnson ကိုဝန်ကြီးချုပ်အဖြစ်မခန့်အပ်ခင်ဗုဒ္ဓဦးနဲ့အစောပိုင်းမှာတော့ယာရုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ် Theresa May ကပါလီမန်မှာမိန့်ခွန်းအတူချုပ်ပြောခဲ့တယ်လို့ Downing Line ကဝန်ကြီးချုပ်အင်ရှီမှာလည်းသူ့ရဲ့ common တဲ့နဲ့အတူပြည်သက်ကိုနှုတ်ဆက်စကားပြောကြခဲ့ပါတယ်။သူက Conservative Party အမတ်ဖြစ်တော့ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။
I'm about to go to Buckingham Palace to tender my resignation to Her Majesty the Queen and to advise her to ask Boris Johnson to form a new
အခုကကျွန်မနန်းတော်ကိုသွားပြီးဘုရင်မကြီးကိုနှုတ်ထွက်စာပေးအပ်ရင်း Boris Johnson ကိုခန့်အပ်ဖို့လဲအကြံပြုမှာပါ Conservative Party ခေါင်းဆောင်ဖြစ်လာတဲ့ Boris ကိုချီးကျူးစကားပြောကြမှာတယ်လာမယ့်လတွေနှစ်တွေအတွင်းသူနဲ့သူအစိုးရအောင်အောင်မြင်မြင်ဖြစ်ပါစေလို့လဲဆုတောင်းပေးပါတယ
်အဲ့ဒီနောက်အစင်လာရဗြိတိန်ဘုရင်မကြီးကBoris Johnson ကို Buckingham နန်းတော်ကိုဖိတ်ခေါ်ပြီးဗြိတိန်ဝန်ကြီးချုပ်အဖြစ်တရားဝင်ခန့်အပ်ခဲ့ပါတယ်။ Buckingham နန်းတော်ကနေ Downing Line ကဝန်ကြီးချုပ်အိမ်ကိုအရောက်မှာတော့ Boris Johnson ကဗြိတိန်ဝန်ကြီးချုပ်တည်အဖြစ်ပထမဆုံးမိန့်ခွန်းစကားပြောကြားခဲ့ပါတယ
်။ The Queen has just honored me with this extraordinary office of state. My job is to serve you, the people.
ဘီမကြီးကကျွန်တော်ကိုနိုင်ငံရဲ့ကြီးမြတ်တဲ့ယာရုကိုလက်ခံဖို့ကမ်းလှမ်းပြီးဂုဏ်ပြုခဲ့ပါတယ်။ကျွန်တော်တို့ကဗီတိန်ပြည်သူလူထုကိုအလွတ်ကျွေးပြုဖို့ပါ။ကျွန်တော်တို့နိုင်ငံရေးသမားတွေအတွက်အမြဲသတိချရမယ့်အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့ပြည်သူတွေဟာကျွန်တော်တို့ရဲ့အလို့ရှင်ဆိုတာပါပဲ
။လက်ရှိအစိုးရအဖွဲ့ဝင်တော်တော်များများကဘော့ဒစ်ဂျွန်ဆင်နဲ့မူဝါဒရေးရာသဘောထားချင်းမတိုက်ဆိုင်တာတွေကြောင့်နှုတ်ထွက်သွားလို့ဗြိတိန်နိုင်ငံထုတ်သတင်းဌာနတွေကလူရည်တည်တုတ်တင်ပွဲလို့တင်စားရေးသားကြပါတယ်။နိုင်ငံသားရေးကာကွယ်ရေးဗန္ဒာရေးကုန်သွယ်ရေးဝန်ကြီးဌာနလို့အဓိကဝန်ကြီးဌာနကြီးတွေအပါအဝင်တခြားဝန်ကြီးဌာနတွေကဝန်ကြီးတွေတော်တော်များများနှုတ်ထွက်ခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးတစ်အဖြစ်ယခင် Brexit ဝန်ကြီး Dominic Raab ဖြစ်လာပြီးဗန္ဒာရေးဝန်ကြီးအဖြစ်ဗီဒိုင်းဝန်ကြီးဟောင်းစာဂျီဂျာဗစ်ဖြစ်လာပါတယ်။သူရဲ့အစိုးရအဖွဲ့အစည်းနှစ်ပတ်သက်ပြီးတာဝန်အပြည့်အဝယူကြောင်း Boris Johnson ကအခုလိုပြောပါတယ်
။ I am today building a great team of menand women I will take personal responsibility for the change I want to see
never mind the back ကျွန်တော်ဒီနေ့သိတ်ကောင်းတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းခဲ့ပေမဲ့ကျွန်တော်မြင်ကျင်တဲ့အပြောင်းလဲတွေဖြစ်လာဖို့အတွက်ကျွန်တော်ကိုယ်တိုင်မှာပဲတာဝန်ရှိနေတယ်လို့ပြောပြစီဘယ်လိုအတားအဆီးတွေရှိပါစေအပြီးသတ်ဆုံးဖြတ်ချက်ကကျွန်တော်စီကလာမှာပါကျွန်တော်တို့အစိုးရကဒီတိုင်းပြည်နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးကိုပေးသွားမှာပါဒီလိုခေါင်းဆောင်မှုအခုပဲစပါပြီ
ဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်ဖို့အရေး Brexit ဆက်ပတ်သက်ပြီးသူကပါလီမန်ကိုအထက်ထပ်ပေးထားတဲ့ဂတိကဝတ်ဖြစ်တဲ့ဒီကိစ္စကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားအပြည့်အသတ်လှုပ်ဆောင်သွားမယ်လို့ပြောပါရယ် Brexit သဘောတူညီချက်အစ်စ်ကိုရေးဆွဲသွားမှာဖြစ်ပြီးလာမယ့်69ရက်အတွင်းသဘောတူညီချက်ရဖို့ယုံကြည်မှုအပြည့်ရှိတယ်လို့လည်းပြောပါရယ်ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတော့ Boris Johnson အစိုးရရဲ့ Brexit အစီအစဉ်အသေးစိတ်ကိုသိရှိလိုတယ်လို့လည်းပြောပါရယ် Boris Johnson ကဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတာနဲ့အတူ Brexit ကိစ္စပြည့်ပြတ်မယ်လို့မျှော်လင့်သူတွေရှိတယ်လို့ Theresa May အဆိုပြုတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်ပယ်ချခဲ့တဲ့ British Parliament ကအမတ်တွေပါအပြောင်းလဲမရှိပဲဒီလူတွေပဲဖြစ်တာမို့ Brexit သဘောတူညီချက်မရပဲရွေးကောက်ပွဲအသစ်ကျင်းပဖို့သာဖြစ်လာပွဲရှိကြောင်းလဲယူဆနေကြကြောင်းပါခင်ဗျာ